ကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကရောဂါဟာကမ္ဘာတဝန်းကိုလင်းမြန်ကူးစက်လာနေပြီအခုဆိုရင်ကမ္ဘာတဝန်းမှာရောဂါကူးစက်နေသူ3သိန်းကျော်နဲ့သေဆုံးသူအရေအတွက်က13,000ကျော်ရှိလာခဲ့ပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုး WHO ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆိုရှလိုင်းသတင်းပေးပို့ထားတာကိုပြောပြပေးကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်ထက်ကိုပိုပြီးတော့အလင်းမြန်ကူးစက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘာတဝန်းမှာရောဂါကူးစက်သူပထမ3သိန်းပြည့်ဖို့အတွက် 3 လလောက်ကြာမြင့်ခဲ့ပေမယ့်နောက်ထပ်2သိန်းထပ်ပြီးကူးစက်ဖို့ကသတင်းနှစ်ပတ်လောက်ပဲကြာမြင့်ခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုလိုအလင်းမြန်ကူးစက်လာနေတဲ့ကာယောဂါဆိုးကြီးကိုဆက်ပြီးတော့ကူးစက်ပြန့်နှံ့တာတွေမဖြစ်အောင်မလုပ်နိုင်ခင်မှာဒီကာယောဂါဆိုးကြီးဟာဆက်ပြီးတော့လေကူးစက်ပြန့်နှံ့နေအောင်မှာဖြစ်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့ကြာသပတေးနေ့ကနောက်ထပ်ရောဂါကူးစက်သူတယောက်မှမရှိခဲ့ပါဘူး။ဒါဟာဒီရောဂါစတင်ဖြစ်ချိန်ကစပြီးတော့ပထမဆုံးအကြိမ်ဖြစ်တဲ့ဝမ်မြေမှာနောက်ထပ်ရောဂါကူးစက်သူတယောက်မှမရှိတာဖြစ်ပါတယ်။ဒါကိုကြည့်ချင်းအပြင်အလုံးစုံစိုးရတဲ့အခြေအနေတွေကိုတော့မှပြန်ပြီးတော့ပြောင်းလဲပြစ်နိုင်တယ်လို့ WHO အကြီးအကဲ Ghebreyesus ကပြောပါတယ်
။ Of course we must exercise caution. The situation can reverse. But the experience of
city ဒီလိုနဲ့သတိထားမှဖြစ်ပါတယ်။အခြေအနေတွေကိုပြန်ပြောင်းလဲပြစ်နိုင်ပါတယ်။ဒီဗိုင်းရပ်စ်ပုဂ္ဂိုလ်တွန်းလှန်ထိန်းချုပ်နိုင်ခဲ့တဲ့မြို့တွေနိုင်ငံတွေရဲ့အတွေ့အကြုံတွေကကျန်တဲ့တစ်ကမ္ဘာလုံးကိုမျှော်လင့်ချက်တွေနဲ့တတိခွန်အားတွေကိုဖြစ်စေပါတယ်။နေ့စဉ်နေ့တိုင်းဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့ဒီရောဂါဘာကြောင့်ဖြစ်စေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့သိလာနေပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ဒီရောဂါပိုးနဲ့ပတ်သက်ပြီးလေ့လာသိရှိတဲ့အထက်ကတစ်ခုကတော့ဒီရောဂါပိုးဟာလူငယ်တွေကိုလည်းကူးစက်နိုင်တာဖြစ်တယ်လို့သူကပြောပါတယ်။နိုင်ငံတော်များများကရရှိခဲ့တဲ့အချက်လက်တွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကအသက်အရွယ်ကြီးရင်းတဲ့လူကြီးပိုင်းတွေမှာတော်တော်လေးကိုစိုးစိုးဝါဝါဖြစ်ခဲ့တဲ့ဆိုပေမဲ့အသက်50အောက်လူတွေမှာလည်းအတော်လေးအဖြစ်များပြီးတော့ဆေးရုံတက်ကူးသားရတဲ့အထိပါလိုအပ်တယ်ဆိုတာကိုတွေးရှိခဲ့ရတယ်လို့ WHO ဥက္ကဋ္ဌကပြောပါတယ
် Today I have a message for young people you're not invincible This virus could put
ဒီနေ့လူငယ်တွေကိုကျွန်တော်ပြောချင်တာတစ်ခုရှိပါတယ်။အဲ့ဒါကတော့ခမားတို့တွေလည်းရောဂါကူးစက်နိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ခမားတို့ဆေးရုံကိုသတင်းပတ်တွေနဲ့ချီတက်ရနိုင်သလိုဒီဗိုင်းရပ်စ်ကြောင့်လည်းသေသွားနိုင်ပါတယ်။ခမားတို့အနေနဲ့နေမကောင်းမဖြစ်ရင်တောင်ခမားတို့သွားတဲ့နေရာတွေကတခြားတယောက်ယောက်အတွက်ရောဂါကူးစက်တာတွေဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့အထိပါဖြစ်လာနိုင်ပါတယ်လို့သူကပြောသွားတာပါ။ COVID-19 ကာယရောဂါကြီးကိုတိုက်ဖျက်နိုင်မှုကအားလုံးတစုတစည်းတဲ့စီးလုံးညီညွတ်မှုရှိဖို့ကအဓိကအချက်ဖြစ်တယ်လို့ Mr. Tedros ကပြောပါတယ်။လူကြီးတွေနဲ့လူငယ်တွေကြားစီးလုံးညီညွတ်မှုရှိဖို့လိုသလိုနိုင်ငံတွေကြားမှာလည်းစီးလုံးညီညွတ်မှုရှိဖို့လိုအပ်ကြောင်းအဲ့လိုဆိုရင်အခုလိုအန္တရာယ်ကြီးမားတဲ့ဗိုင်းရပ်စ်ပိုးကူးစက်တာတွေကိုနောက်ဆုံးမှာရပ်တန့်နေနေသွားနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအဲ့လိုလုံနိုင်ဖို့အတွက်ဆိုရင်ဂျိုးပန်းအားထုတ်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအကြီးအကျယ်လုပ်ဖို့လိုအပ်သလိုနိုင်ငံရေးဆန္ဒရှိဖို့နဲ့တန်ဋိဌာန်ခိုင်မာမှုလိုတယ်လို့လည်း WHO ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ